ထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့နယ်စပ်ရေးရာမူဝါဒတွေကိုကြီးကြပ်ခဲ့သူမက်ကင်ပြောင်စုအမိမြေလုံခြုံရေးဝန်ကြီးခရစ်စတန်နီလ်ဆန်ကိုဒီသတင်းပတ်မှာယာတုကနေနှုတ်ထွက်မှာဖြစ်တာကြောင့်ထရမ့်အစိုးရအဖွဲ့တွေကယာတုအကြီးဆုံးနဲ့ဩဇာအလွှမ်းမိုးနိုင်ဆုံးနေရာတစ်ခုလွတ်လပ်သွားမှာဖြစ်ပါတယ်။အကောက်ခွန်ဌာနအကြီးကဲကေဗင်မက်အလင်းကအမိမြေလုံခြုံရေးယာယီဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မယ်ကြောင့်ထရမ့်ကပြောပါတယ်။ဒါဟာအမိမြေလုံခြုံရေးဌာနအတွင်းမှာခေါင်းဆောင်ယာတုအပြောင်းအလဲတွေကတခုဖြစ်ပြီးတော့တချို့ဝန်ထမ်းတွေလည်းဒီရဲ့ပိုင်းမှာယာတုကလည်းနှုတ်ထွက်ကြပါတယ်။ American အထူးလုံခြုံရေးအကြီးအကဲ Randolph Tex Ellis အယာတုကနေပြီးတော့နှုတ်ထွက်မယ်အကြောင်းကိုလည်းအင်ပီရိုကတင်လာနေတဲ့လောကကြီးညာခဲ့တာပါ။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE ရဲ့ညွှန်ကြားရေးမှူးဖြစ်ခန့်အဖို့ Ronald Video လို့ကိုသမ္မတ Trump ကထောက်ခံထားခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူထောက်ခံချက်ကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း Trump ကကြေညာပါတယ်။လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲ L. Francis Cisna ကလည်းမကြာခင်မှာယာတုကနေနှုတ်ထွက်မယ်အကြောင်း New York Times သတင်းစာမှာတင်လာနေတဲ့လောကဖော်ပြထားပေမဲ့ဒါကိုအင်ပီရိုကရောလူဝင်မှုကြီးကြပ်ရေးဌာနကပါအတည်ပြုထားတာတော့မရှိသေးပါဘူး။